ောက်တန်းရွာမှာတရွာလုံးရှိအမျိုးသား295ဦးကိုဖမ်းပြီးဆစ်ဆီးခဲ့တာပါပထမဆုံးအသက်50ကျော်သူတွေကိုလွှတ်ပေးခဲ့ပြီးကျန်သူတွေကိုဆက်ဆစ်ဆီးခဲ့တာလို့ဆစ်ဆီးခံရသူရွာသားတွေကပြောပါတယ်ဒီလိုဆစ်ဆီးရမှာ24နာရီကျော်ကြာဆစ်ဆီးခဲ့တာပါဒီကိစ္စကိုပြည်နယ်လွှတ်တော်မှာမေလ3ရက်နေ့ကဆွေးနွေးရမှာဒုတိယဗိုလ်မှူးကြီးမင်းသူကအခုကိစ္စဟာဆစ်ဆင်ရေးကိစ္စဆောင်ရွက်နေတာကြောင့်ဖြစ်တယ်လို့ပြည်နယ်လွှတ်တော်မှာပြောတော်ပါတယ်
။အေးကျမ်းမတော်ရဲ့မြောင်ဝေလောတရားကြီးအကျမ်းဖတ်ရဲ့မြန်ပြောနေပြီးဒေသများတွင်ဆစ်ဆင်ရေးကိစ္စရဲ့များတွင်ကန့်ကန့်ချက်များရှိခြင်းကြောင့်ကြောက်တမ်းရဖြစ်စဉ်နဲ့ဖြစ်စဉ်ချုပ်ရင်း1956ခုနှစ်ဒီအောင်စုမြန်မာနိုင်ငံကာကွယ်ရေးဝိမတ်ကွယ်ဝိဇာဆစ်ဆင်ရေးသူစီမံချက်ဘယ်လိုတောင်းကြည့်
ဒီပြောဆိုချက်နဲ့ပတ်သက်ပြီးရှင်းနေများကိုရက်ကတရားရုံးချုပ်ရှင်းနေဥမမောင်ဆိုပြောတာကတော့
ဖွဲ့စည်းရေးကဥမာတော့24နိုင်ရဲ့ကျော်ပြီးဘယ်သူမှဖမ်းချုံနိုင်ဝင်မရှိဘူးချုံမယ်ဆိုတော့ကျွန်မယူရမယ်ပေါ့နော်ဒါသာမန်နေတာအခုကသူ့စီမှာကတပ်ဖြူပိုင်တယ်လည်းမေးမထုတ်ဘူးဒါပေမဲ့ဆောင်ရွက်နေတာကတက်ကဆစ်စင်နေပြီမှာဖြစ်တဲ့ပြဿနာဖြစ်နေတို့တော့ကျွန်တော်အရဖက်အုပ်ချုပ်ရေးလည်းပြက်တာမဟုတ်ဘူးတို့တဲ့အတွက်ကျွန်တော်တို့ကတကယ်ဖန်စီခေါ်ဆောင်မယ်ဆိုရင်တော့ခေါ်လို့မင်းများမယ်တို့မတင်ကြဘူးဆိုရင်20နိုင်တွေပြန်လှုပ်ရမယ်ကျဆွဲချင်ဖို့အစီအစဉ်ရှိရင်လည်းကျွန်တော်20နိုင်ကျော်ဖို့ကြံမှန်ယူပေါ့ဟု
တ်ကဲ့
အဲ့လိုတော့ရှိပါတယ်အဲတို့ကလှုပ်တော့မှဆုံးနေတော့ကျွန်တော်အသေးစိတ်မသိဘူးလေအဲတို့ကဟိုအရင်ကျွန်တော်တို့တပ်တော်ဆိုတာလက်ထက်ကဲမူလို့ဖြစ်နေကိုဖန်ရည်လေးဖန်ပြန်လှုပ်ချင်တယ်လို့အဲ့ဒီဘောတော့ဆံပေါ်ရတယ်လုပ်တယ်လုပ်ရသေးရဟ
ုတ်ကဲ
့အဲတော့ကျွန်တော်မြင်ရတော့ဥပဒေနဲ့မညီဘူးလို့ကျွန်တော်မြင်တယ်လို့လုပ်တာ
ဥမမောင်စုပြောပြသွားတာပါတရားလွတ်တော်ရှိနေဥသိမ်းသန်းကတော့ဒီကိစ္စဟာတရားဥပဒေပြဿနာမဟုတ်လုပ်ပုံကင်မုံနဲ့သာပတ်သက်တယ်လို့ပြောပါတယ
်ဒီဒီဟာတွေကတရားဥပဒေစိုးမမှုလက်လန်းမိတယ်ဆိုရင်အဲ့ဒီဟာရကျွန်တော်တို့ဒီယမန်ယူရမှာပဲသက်ဆိုင်ရာတရားသူကြီးတို့ကမှကျွန်တော်တို့ကိုအရင်တော့ကဖမ်းခဲ့တော့ဆိုလို့ရှိရင်ဟိုနှကောက်ကွန်ရှိပါရုံမှာကျွန်တော်တို့ဟိုမှာချုပ်ထားတယ်ဗျာဒါဆိုမန္တလေးတော့ရွှေဆိုင်နားမှာချုပ်ထားတော့အဲ့ဒီမှာလည်းပဲဂျမန်ယူလို့တရားသူကြီးကိုခေါ်လာဂျမန်ယူပါပဲကျွန်တော်တို့ကလူများတော့လေတရားရုံကိုခေါ်မလာတော့ပဲနဲ့ဒါအဲ့မတရားသူကြီးခေါ်ဒါတာအတော့လုပ်ရတယ်ဗျာနောက်ပိုင်းဥတွေမလိုက်တာတွေကဟိုရိုးဆိုးနေတယ်လို့ဖြစ်လာတာပေါ့နော်ရှင်းရှင်းနောက်ပိုင်းကဇာတ်ဟုတ်ရှင်းအဲ့ဒီခုနှစ်ခုကျွန်တော်တို့ကလူပါပဲဟိုစစ်ထောင်ကြီးကစစ်စည်းရယ်ဆိုတာဥတွေနဲ့ဘာမှမကြည့်ဘူးနော်ဒါမျိုးလုပ်နေကြတွေအကျင့်ပါတဲ့အခါကျတော့ဒီဟာကလုပ်ပုံကင်ပုံပြဿနာဖြစ်တယ်ဥပဒေပြဿနာမဟုတ်ဘူးကြာ
တရားလွတ်တော်ရှိနေဥသိမ်းသန်းပြောပြတော်တာပါကြောက်တန်းရွာမှာခေါ်ယူစစ်ဆေးခံရသူတွေကမေလ2ရက်နေ့မနေ့2နာရီကျော်မှာတနတ်ဝင်လူဖို့ကြိုးစားခဲ့တယ်ဆိုပြီးပြစ်ခတ်မှုတွေဖြစ်ခဲ့ပါတယ်အခုလိုပြစ်ခတ်ခဲ့တာကြောင့်ကြောက်တန်းရွာသား6ဦးသေဆုံးပြီး10ဦးဒဏ်ရာရှိခဲ့ပါတယ်ဘူးလိုရွာသားတွေတိတ်ဆုံးတန်ရရှိမှုနဲ့ပတ်သက်ပြီးဥပဒေနဲ့အညီဆောင်ရွက်တာမဟုတ်ဘူးလို့စစ်ဆေးတွေ့ရှိခဲ့မယ်ဆိုရင်ကျွလွန်သူတွေကိုဥပဒေနဲ့အညီပြင်းပြင်းထန်ထန်အရေးယူသွားမယ်လို့ကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းကမေလ9ရက်နေ့က RFA ကိုပြောပါတယ်ခင်ဗျာ